ဒီနိုင်ငံမှာစတင်တွေ့ရှိခဲ့ပြီးအာရှနိုင်ငံတချို့မှာပြန့်နှံ့လာတဲ့အသွင်ပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံကလည်းကြိုတင်ပြင်ဆင်နိုင်အောင်ကြိုးပမ်းနေရတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။အင်ဂျင်ထိုင်းနိုင်ငံအပါအဝင်ဒေတာရင်းနိုင်ငံတချို့ကပါကူးစက်ပြန့်နှံ့နေတဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်မှုတွေနဲ့အတူသတိပေးချက်တွေလည်းထုတ်ပြန်နေကြပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ SARS-CoV-2 ဟာကူးစက်နိုင်စွာ90ရာခိုင်နှုန်းရှိရာကြောင့်မူလဗိုင်းရပ်စ်ကအနေရပိုရှိရဆိုပြီးကျန်းမာရေးပညာရှင်တွေကသတိပေးထားတာကြောင့်ပြီးချိန်နဲ့မြောက်ပိုင်းအိုင်ယာလန်နိုင်ငံသားတွေဒါမှမဟုတ်ဒီနိုင်ငံတွေကို14ရက်အတွင်းခရီးသွားပူးရတဲ့သူတွေကိုနိုင်ငံအတွင်းဝင်ခွင့်ယာယီဆိုင်းငံ့ထားကြောင်းလည်းမြန်မာအစိုးရကဇန်နဝါရီ2ရက်မှာသတင်းထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုအနေရကိုကြိုတင်ကာကွယ်ရေးအနေနဲ့ပြင်ပကဝင်လာမဲ့သူတွေကိုတိကျစောင့်ကြည့်ရတဲ့ကာလကိုလည်းတစ်ပတ်ကနေနှစ်ပတ်အထိတိုးမြှင့်လိုက်ပြီးအစိုးရကလည်းအသွင်ပြောင်းဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေလုပ်နေကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ခိုက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျမတို့စိတ်တွေကလည်းဦးစီးဌာနကလည်းဒီအသွင်ပြောင်းဖို့ရှိမရှိအသွင်ပြောင်းဖို့နဲ့ပတ်သက်ပြီးတော့စဉ်ဆက်မပြတ်လေ့လာပေါ့နော်ဒီဟာသုတေသနပြုလျက်ရှိပါတယ်အဲ့ဒါသဆိုင်ရာတိုင်းနဲ့ပြည်နယ်ကစံပယ်တွေကိုရယူပြီးတော့ဒါမျိုးတွေဆက်သေးတာလည်းရှိပါတယ်အခုဆိုရင်ကျမတို့နော်ယောဂဖြစ်ပွားမှုကိုဘလောက်တိအောင်ချင်းချောရလဲဘလောက်တောင်ကြောင်ဆောက်ရတယ်လဲပိုးတွင်းမှု900ခန်းတော့အထိရောဖို့ဆိုတာ
ကိုဗစ်ယောဂါကာဝယ်ဆေးတွေကိုနိုင်ငံတချို့မှာစတင်ထိုးနှံပေးနေချိန်မှာပဲအသွင်ပြောင်းဗိုင်းရပ်စ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ဒီတိုင်းအောက်စဖို့တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီကထုတ်လုပ်တဲ့ကာဝတ်ဆေးဟာ7ရောက်မှု90ရာခိုင်နှုန်းတရုတ်နိုင်ငံထုတ် Sinopharm ဟာ89ရာခိုင်နှုန်း Moderna ကုမ္ပဏီရဲ့ဆေးက94ရာခိုင်နှုန်း Pfizer BioNTech ကုမ္ပဏီကထုတ်တဲ့ဆေးကတော့95ရာခိုင်နှုန်းထိရောက်မှုရှိရလို့လဲသက်ဆိုင်ရာကုမ္ပဏီတွေကအသီးသီးကြေညာထားပါတယ်။ဒါပေမဲ့လည်းကာဝတ်ဆေးတွေဟာအသွင်ပြောင်းဗိုင်းရပ်စ်ပိုးတွေကိုကာဝယ်နိုင်ပါမလားဆိုရဲစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေရပါမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့ကာဝယ်ဆေးတွေကယောဂပိုးသစ်ကိုထိထိရောက်ရောက်ကာဝယ်နိုင်တယ်လို့ပြောပါတယ်
။ကာဝယ်ဆေးရဲ့အာနိသင်ကိုဒီအသွင်ပြောင်းပိုးတွေကကြောက်ကြစေခြင်းမရှိဘူးလို့ဒါမျိုးတွေပြောထားတာရှိပါတယ်။ကျုပ်သူတေသနာပညာရှင်တွေကလည်းပြောထားတာတကယ်လို့ကာဝယ်ဆေးရဲ့ကာဝယ်နိုင်တဲ့အာနိသင်ဒီ94-95ရှိတယ်ဆိုလို့ရှိရင်ဒီအသွင်ပြောင်းပိုးဆိုလို့ရှိရင်တော့85-88ထိလည်းကြောက်ကြသွားနိုင်တယ်ပေါ့နော်ဒီလိုသုံးသပ်ထားတာတော့ရှိပါတယ်ဆိုတော့လက်ရှိဝင်ရောက်မဲ့ကာဝယ်ဆေးတွေဒီဒီအသွင်ပြောင်းဆိုအသွင်ပြောင်းပိုးကိုတော့ဟိုကာဝယ်နိုင်မှုရှိပါတယ
်ပြည်ကွင်းမှာတော့စစ်ဆေးမှုတွေအရအခုထိမျိုးဗီဇာတဲ့ကိုရိုနာဗိုင်းရပ်စ်ကိုမတွေ့ရသေးဘူးလို့ကာဝယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးဖွဲ့ဥက္ကဋ္ဌပါမကဒေါက်တာစိုးလွင်ငင်းက VOA ကိုပြောပါတယ
်ဒီ variant new variant ဖြစ်လာတဲ့အတွက်ကူးစက်မှုမြန်လာတယ်လို့တခြားပြောင်းလဲမှုတွေကိုသူတို့ကိုမတွေ့ရသေးဘူး။အဲဒါဒါနဲ့ပတ်သက်ပြီးတော့လည်းသူတို့ဆက်ပြီးတော့ဟိုလေ့လာနေတယ်။ဒီမြန်မာနိုင်ငံအနေနဲ့လည်းဦးနာလို့ကိုယ်နိုင်ပြီးတော့ဒီ new variant တွေဝင်အောင်မရှိအောင်ဟို surveillance တဲ့ပုံပိမှန်လုပ်နေပြီ။ဒါ medical research ကလည်းပဲဒါနဲ့ပတ်သက်ပြီးတော့ဒီအခုလက်ဒီဒီစစ်သေးနေတာတွေတော့ new variant ရှိသေးတယ်ဆိုတော့ကိုကြေညာထားရပါလိမ့်မယ်။
အသွင်ပြောင်းဗိုင်းရပ်စ်ရှိပြီဖြစ်စေမရှိသည်ဖြစ်စေပြည်သူတွေအနေနဲ့မပေါ့စပဲအချင်းချင်းသတိပေးဖို့လက်ဆေးရနှာခေါင်းဆီးတက်တာလူစုလူဝေးရှောင်ဖို့ဒီအခြေခံကာကွယ်ရေးကိစ္စတွေကိုစက်ပြီးလုပ်ဖို့ဆေးပညာရှင်တွေကတိုက်တွန်းပါတယ်မြန်မာအစိုးရကကာကွယ်ဆေးရဖို့အမေရိကန်တရုတ် UK ရုရှားအိန္ဒိယဒီနိုင်ငံတွေနဲ့တန်တမာအရပူးပေါင်းဆောင်ရွက်နေပါတယ်ကိုဗစ်ရောဂါကူးစက်ခံရသူတစ်ကမ္ဘာလုံးမှာ85တန်းနဲ့သေဆုံးသူက2တန်းလောက်ရှိပါပြီမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီ3ရက်ထုတ်ပြန်ကြေညာတိုင်းဆိုရင်ကူးစက်ခံရသူက32,000ကျော်သေဆုံးသူက2,900ကျော်ရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပို့နေရပါ